မြန်မာဗုဒ္ဓဘာသာဝင်မိမများအထူးထိမ်းမြားခြင်းဆိုင်ရာဥပဒေကျမ်းနဲ့တလင်တမယားစနစ်ကျင့်သုံးခြင်းဆိုင်ရာဥပဒေကျမ်းတို့ကိုပြည်ထောင်စုတရားလွှတ်တော်ချုပ်ကပြည်သူ့လွှတ်တော်မှဒီနေ့တင်သွင်းခဲ့ပါတယ်။အဲ့ဒီဥပဒေကျမ်းတွေတင်သွင်းမှုနဲ့ပတ်သက်ပြီးပြည်ထောင်စုလွှတ်တော်ရင်းကအခြေအနေနဲ့လွှတ်တော်ကိုယ်စားလှယ်ရဲ့သဘောထားတွေကိုမေးမြန်းကြည့်တဲ့အခါပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးသိန်းညွန့်ကအဲ့ဒီဥပဒေကျမ်းတွေကိုသူ့အနေနဲ့ထောက်ခံတယ်လို့ပြောပါတယ်
။ဟောဒီဥပဒေကျမ်းတစ်ခုလုံးရဲ့ရည်ရွယ်ချက်ရွေးချက်ကဒါအင်္ဂလာမနော်ဒီကောင်းမွန်တဲ့ရွေးချက်နဲ့ရည်ဆွဲထားတာဖြစ်တယ်အဲ့တော့1954ဘုရားဘာသာသင်္ကြန်မှုဦးကြီးကခုကာလနဲ့ဆိုရင်နှစ်ပေါင်း50ကျော်လာပြီဆက်လက်ရှိဖြစ်လာနော်အဲ့ဒီမှာဟိုကအသက်16နှစ်ကိုတတ်မှတ်ထားတာအခုခရီးသူငယ်ဆိုတာအသက်16နှစ်ဖြစ်တော်ပြီအဲ့တော့ဒီဥပဒေရဲ့ဤသားမှာတတ်မှတ်ထားတဲ့နော်ဒီသင်္ကြန်ခြင်း၊ကွာခြင်းခြင်း၊အမှုဆက်ခံခြင်း၊ပြည့်စုံခွင့်ခြင်း၊သာသမီထိတ်သိမ်းခြင်းဆိုတာတွေကနော်အမျိုးသမီးခွင့်ရေးလူခွင့်ရေးဆိုတော့ငါပြီးလာတာအဲ့ဒါလိုပဲနော်တနင်္လာမြောက်ဆင်းဆိုတာပဲကျွန်တော်တို့မြမစီလူနာဦးတွေကယောက်ျားအကန့်အသတ်မရှိနော်နောက်ထပ်မိန်းမယူလို့ရတာမိန်းမကနောက်ထပ်ယူခွင့်မရှိဘူးယောက်ျားဖောက်ပြန်ရင်ပမာအင်တော်ရေးပြင်မှုမိန်းမဖောက်ပြန်ရင်ကြီးလေးတော်အင်တော်ရေးပြင်မှုဘာပြည့်စည်တစ်ခုမှမရဘဲနဲ့ဘလာလေးအိမ်မောဆင်းရတယ်ခေတော့ဥပဒေပညာရှင်ကြီးကလူတို့ရဲ့အကျိုးအတွက်မရပြိုင်ဆိုတဲ့ဟာကိုဆင်ဆုံးပြုပြီးတော့ခွင့်ပြုခဲ့တယ်။အဲမိမလေးပြောကြတော့လင်းပြိုင်ဆိုတာမရှိဘူး။အဲတော့အဲလိုမြမသတိထုံနာဥပဒေကိုပြဋ္ဌာန်းဥပဒေကလွှမ်းမိုးတယ်။နောက်အခုတလင်းသမယရှင်းသုံးရဆိုင်ဥပဒေဆိုတာပြဋ္ဌာန်းဥပဒေဖြစ်တဲ့အတွက်အိမ်တော်ကြီးမှနောက်တစ်ဦးနဲ့တူတူတစ္ဆာရှိဖို့တလင်းသမယရှင်းနဲ့ရှင်းသုံးခြင်းဖြင့်အမျိုးသမီးများမရတဲ့အဖြစ်ရောက်ခြင်းမှကာကွယ်ဖို့အမျိုးသားတွေမြားပြားယူရဲဖြစ်ပေါ်နေတဲ့အိမ်တော်ရေးမှုတွေကိုတားရှိဖို့တနင်္သမရာချက်သုံးရဆိုင်ရာဥပဒေမူကြမ်းကိုပြည်တော်စုတရားလွတ်တော်ချုပ်ကတင်လာတာကိုမဟုတ်ကျွန်တော်သူချင်းအနေနဲ့ပြောရင်တော့ထောက်ခံ
ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါ်နန်းဝါနုကတော့ဥပဒေကျမ်းတွေကိုအသေးအချာဖတ်ရှုလေ့လာသုံးသပ်ပြီးမှဆုံးဖြတ်ရမှာဖြစ်တယ်လို့ပြောပါတယ
်ဥပဒေနဲ့ဆိုခါကြတော့လေအကျမ်းချင်းနဲ့ကျမတို့ကပြောလို့မရဘူးဥပဒေကိုတီးမှာဆိုဥပဒေကိုမတီးဘဲနဲ့ comment ကလည်းပေးလို့မဖြစ်သေးဘူးလေနော်ဒါတို့ဘာတို့တီးပြီးဖတ်ပြီးပြီးစစ်ပြီးပြီးဆိုတဲ့အချိန်ကျမ comment ပေးတာကပို့ပြီးတော့အဆင်ပြေတယ်တိတိချာချာလေးဖတ်ရအောင်မယ်လေ့လာရမယ်စမ်းစစ်ရမယ်ပေါ့နော်နောက်ပြီးရင်ဥပဒေကျမ်းတွေမှာဆွေးနွေးရမယ်ပေါ့ဆွေးနွေးပြီးတဲ့အချိန်ကျမတို့ကပြောလို့ရနိုင်တဲ့အနေအထားရှိတာပါ
ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဆိုင်ဖိုးအောင်ကတော့တလင်တမယားစနစ်ကျင့်သုံးခြင်းဆိုင်ရာဥပဒေကိုအမျိုးသမီးအများစုကထောက်ခံတယ်လို့သိရကြောင်းပြောပါတယ
်ကျွန်တော်တို့အကျမ်းလေးလာတုံးတက်ရသလောက်ဆိုရင်တော့မူလရှိရင်ဆိုရင်အဲညမတလီထုံနှံဥပဒေကဟာဒီနောက်တစ်ခါစင်ကာပူကဥပဒေတစ်ခုကိုညာကုကားပြီးတော့တောင်းရွက်ပြီးတော့တင်ပြလာတယ်ဥပဒေကျမ်းကျင်းနေပါတယ်ဒီဟာကကျွန်တော်တို့နိုင်ငံနဲ့ကျွန်တော်တို့နိုင်ငံသားတွေနဲ့အကွင့်ဝင်ကြဘလောက်ရှိနိုင်မလဲဆိုတော့သိစိတ်ကြံတယ်လိလာသုံးသပ်ပြီးတော့မှဆွေးနွေးနိုင်မှာဖြစ်ပါတယ်ကျွန်တော်တို့ပြန်ပါဒီစာနေနားထောင်ရသလောက်တော့တလင်းသမားစနစ်ကိုကျင့်သုံးဖို့အတွက်တိုင်းနဲ့တည်တဲ့အမျိုးသမီးကန္တာကပုဂ္ဂိုလ်များရှိတယ်လို့နောက်ဒီဟာကိုမကျိမ့်တဲ့ဒီပုဂ္ဂိုလ်များလည်းအများပြားရှိတယ်လို့ကြားသိရပါတယ်။ဘုရားဘာသာဝင်များမိမများအထူးထိညာချင်းဥပဒေဆိုရင်လည်းမူလကရှိပြီးသားဒီဆဲဥပဒေနှစ်ခုအရာမမလိုအပ်ဘူးဆိုပြီးတော့ပြောကြဆိုကြတဲ့ပုဂ္ဂိုလ်များလည်းရှိတယ်ဆိုတော့တော့လောလောဆယ်တော့ဒီဟာကတည်ပြုတ်နိုင်မလားပြုတ်နိုင်မလားဆိုတော့ဆုံးဖြတ်လို့မလွယ်ဘူးဆိုတဲ့အနေအထားပဲလို့သုံးသပ်မိပါ
တယ်။တလင်တမယားစနစ်ကျင့်သုံးခြင်းဆိုင်ရာဥပဒေကျမ်းနဲ့အထူးထိမ်းမြားခြင်းဆိုင်ရာဥပဒေကျမ်းတွေကို2014ခုနှစ်ဒီဇင်ဘာလအတွင်းကအစိုးရထုတ်သတင်းစာတွေမှာဖော်ပြခဲ့ပြီးဖြစ်ပါရဲ့ရှင်